ရခိုင်ပြည်နယ်တွင်မှမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ရာဇဝတ်မှုနဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဥပဒေချောင်းအရအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုဥရောပသမဂ္ဂ EU ကတိုက်တွန်းပါတယ်။ဒါအပြင်နိုင်ငံတကာတရားရုံး ICJ ကရခိုင်ပြည်နယ်တွင်ယာယီအစီအမံများဆိုင်ရာညွှန်ကြားချက်ကိုမြန်မာဘက်ကအပြစ်အဝါလိုက်နာဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တန်အမတ်ကြီး EU နိုင်ငံတွေကတန်အမတ်ကြီးတွေနဲ့တန်ယုံအကြီးအကဲတွေကတင်းနှင်းလာနေမှာဒီလိုကြီးညာချက်ထုတ်တိုက်တွန်းတာဖြစ်ပါတယ်။2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ5ရက်နေ့အတွင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လုံခြုံရေးစစ်ဆင်မှုတွေမှာစစ်ရာဇဝတ်မှုတွေအင်အားအလွန်အကျွံသုံးကဲမှုနဲ့ကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းရခိုင်အရေးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကောက်ချက်ကိုလည်းကြီးညာချက်မှာကိုးကားဖော်ပြထားပါတယ်။